အိန္ဒိယမြန်မာနယ်စပ်မြင်းနဲ့ကပ်နေတဲ့ပန်းသာရွာကစစ်ကောင်စီတပ်စခန်းကိုဒီလ15ရက်နေ့ကဒေသခံပြည်သူ့ကာကွယ်ရေးတပ် PDF တပ်တွေကတိုက်ခိုက်ခဲ့တဲ့နောက်မှာတိုက်ပွဲတွေကဒီကနေ့အထိပြင်းထန်နေတာဖြစ်ပါတယ်။လက်ရှိတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေကို PDF တပ်ဖွဲ့တွေနဲ့နှီးဆက်သူတဦးက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ဒီကနေ့ကတော့ဒီနေ့ထိဒီကနေ့မှတိုက်ပွဲတွေလာဝင်ပြီးမြို့ပေါ်လာတဲ့အင်တာနက်ကိုဒီကကြည့်ဒီလိုတကြီးပါနေတယ်ဒါပေမဲ့လူကသာယမီဒီစကူမီစစီမီစကူမီဒီကြီးအခုမပေါ်မီဒီလေဒီကြီးငါပြေခုကထလာကြတယ်ဆိုတော့ဒီလေကငါကချုပ်ကြည့်လို့ရှိတော့မှာ
ဒီလိုမျိုးလေချောင်းကနေစစ်ကောင်စီတက်တွေကနေစဉ်ဆိုတလို့တိုက်ခိုက်နေတာကတော့ပန်းသာရွာမှာအခြေပြုထားတဲ့စစ်ကောင်စီတက်စခန်းကိုဒေသခံ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဝိုင်းရံပိတ်ဆို့ထားတာကြောင့်လို့လဲဆက်ပြောပါရယ
်အဓိကတော့ဘယ်လောက်ဥပဒေလို့ပန်းသာဥပဒေဆိုတော့ဒီလိုဒီလိုတစ်ခါပြောပန်းသာကိုဝိုင်းထောက်အခုဆက်ပြောရည်ဒါကအမပိတ်နေတယ်ဒီလိုဆက်ပြောတော့ပန်းသာအဲ့တော့ကျွန်တော်ကဒီလိုလူတွေပိတ်နေကြတယ်ဒီကောင်ကအဝင်ထွက်လုပ်နေဖြစ်သွားပြီပေါ့ကျွန်တော်ကြာတော့မှသူကသားရှိနေတာပေါ့
ပန်းသာရွာမှာအရင်တုန်းကရဲစခန်းပဲရှိခဲ့တာပါလောလောဆယ်မှာတော့စစ်ကောင်စီတက်နောက်ရဲနဲ့ပြူစောထိပူးပေါင်းထားတဲ့တပ်ဖွဲ့တွေကစာတင်ကျောင်းမှာစခန်းချနေရာယူထားကြောင်းလည်းပြောပြပါဗျ။တခြားဒေသခံတဦးကတော့16ရက်နေ့နေ့ကင်းကလူနဲ့ရိတ်ခါတွေလေကျောင်းကနေချပေးတာမျိုးရှိတယ်လို့ရဟရင်နဲ့ပြစ်ခတ်တာလည်းရှိခဲ့တယ်လို့အခုလိုပြောပြပါဗျ။ဒ
ီနေ့ကပေါ့နော်ကတည်းကဘယ်လောက်မှလူညက်လူချရဲနောက်ဒီခါလူချရဲနေနိုင်ဘယ်လောက်ကြတော့ဒီဘယ်နဲ့ဒီဟာကင်းလာကြည့်တယ်သူငိုင်းနေနေငိုင်းနေရခဲ့တယ်အဲ့မှာကလေးရောကောင်ဒီဘာလုံးကိုဖိထားတာပေါ့နော်ဖိထားပြီးမှတော့ဒီစော်ကြီးကြီးနဲ့စတာတင်းလေးရောကဒီအတင်းတောင်းကြည့်နေမှာပဲတင်းနေတယ်ဝိုင်းထားလို့ရှိမှာဒီဒီနဲ့ခုနကစကားလူသာချရဲဒီခါလူချရဲဆိုင်မှာဟာကင်းလာပြီးတော့ဖြစ်တယ်
မနေ့တုန်းကစစ်ကောင်စီတပ်ကလာပြီးတော့ချတဲ့ရိတ်ခါနဲ့ခဲယမ်းအထုပ်တွေဟာပန်းသာနဲ့အင်တိုင်းရွာအနီးမှာကြာရောက်ခဲ့ပြီးတော့ဒါကိုဒီကနေ့မနေ့စစ်ကောင်စီတပ်ဖက်ကလာပြီးတော့ကောက်တဲ့အချိန်မှာတော့တိုက်ပွဲထပ်ပြီးတော့ဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီမနေ့တိုက်ပွဲမှာတော့စစ်ကောင်စီပူးပေါင်းတပ်ဖက်က၈ယောက်ကြာဆုံးကြောင်းပြောဆိုတာရှိပေမဲ့တီးခြားအတည်ပြုနိုင်တာတော့မရှိပါဘူး။တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်မှာတော့ဒေသခံရွာသားတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။ဒါကြောင့်ရက်သားထိခိုက်သေးဆုံးတာတော့မကြားသိရသေးဘူးလို့လည်းဒေသခံတွေကပြောပါတယ်။15ရက်နေ့မနေ့ဖြစ်ပွားတဲ့တိုက်ပွဲမှာတော့ဒေသခံ PDF ပြည်သူ့ကာကွယ်ရေးတပ်တွေကပန်းသာတပ်စခန်းကိုသိမ်းယူပြီးတော့စစ်သားတယောက်နဲ့လက်နက်ခဲယမ်းတွေသိမ်းဆည်းရမိကြောင်းဒေသရင်းသတင်းကွန်ရက်တွေမှာဖော်ပြပါတယ်။ဒီပန်းသာတိုက်ပွဲနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိပါဘူးလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့ပန်းသာရွာဟာအိန္ဒိယမြန်မာနယ်စပ်ကုံသွယ်ရေးမှာအဓိကကြတဲ့တမူးမျိုးနဲ့ခွနမိုင်အကွာကလေးတမူးကားလမ်းမပေါ်မှာတည်ရှိနေတာဖြစ်ပါတယ်ရှင်